နိုင်ငံတော်အတိုင်းအတင်းကံရုံးနဲ့အစိုးရငင်းချမ်းရေးကော်မရှင်တို့ကမကထလုပ်ပြီးငင်းချမ်းရေးလုပ်ငန်းစဉ်အောင်မြင်စေဖို့အလွတ်တဘောဆွေးနွေးပွဲတရားကိုရန်ကုန်မြို့မှာကျင်းပခဲ့တဲ့အပေါ်ပြပရောက်တိုင်းရင်းသားအရေးလှုပ်ရှားသူတချို့ကကြိုဆိုလိုက်ကြပါတယ်ဒီလိုဆွေးနွေးမှုတွေကနေလက်တွေ့အကောင့်ထဲပေါ်တဲ့အပိုင်းမှာတက်မတော်ဘက်ကထိရောက်တဲ့ဆောင်ရွက်မှုတွေရှိဖို့လိုတဲ့အကြောင်းလည်းသုံးသပ်ကြပါတယ်ကိုညာဝင်းရောင်ကစူးစီးတင်ပြထားပါရှင်
မြန်မာနိုင်ငံရဲ့ငင်းငင်းရေးလုပ်ငန်းစဉ်အောင်မြင်ရေးအတွက်အထောက်အကူဖြစ်စေမယ့်အကြောင်းအရာတွေတည်ရှိနိုင်ဖို့နိုင်ငံတော်အတမင်းငံရုံးနဲ့အစိုးရငင်းငင်းရေးကော်မရှင်တာဝန်ရှိသူတွေကတိုင်းရင်းသားနိုင်ငံရေးပါတီကပုဂ္ဂိုလ်တွေအရက်ဖက်လူပုဂ္ဂိုလ်တချို့ကိုရန်ကုန်မြို့အမျိုးသားပြန်လည်တင့်မြက်ရေးနဲ့ငင်းငင်းရေးဗဟိုဌာန NRPC ရုံးမှဖိတ်ခေါ်ပြီးဇူလိုင်လ29စနေနေ့ကအလို့သဘောဆွေးနွေးခဲ့ကြတာပါဒီလိုအလို့သဘောဆွေးနွေးမှုဟာပထမဆုံးအကြိမ်နဲ့ဖြစ်ပါတယ်ဒီဆွေးနွေးမှုမှာစံမတော်တာဝန်ရှိပုဂ္ဂိုလ်တွေနဲ့တိုင်းသားလက်နက်ကိုင်ကိုယ်စားလှယ်တွေပါဝင်တာမတွေ့ရပါဘူးဒီလိုအလို့သဘောဆွေးနွေးပွဲတွေကိုကြိုဆိုကြောင်းနဲ့ငင်းငင်းရေးဖြစ်စဉ်အတွက်လွှတ်တော်ထဲမှာဆွေးနွေးလာရတဲ့အသည့်မျှော်လင့်သူကတော့အမေရိကန်ပြည်ထောင်စုမှာလက်စလုံးနေဆိုင်တဲ့ CNS ချင်းမျိုးသားတပ်ဦးရဲ့ဒုက္ခထတဲ့ဦးထန်ထန်လျှံတန်ဖြစ်ပါတယ
်အဲ့ဒီလိုပွန်ပွန်လင်းလင်းဆွေးနွေးနိုင်တဲ့အခြေအနေဖန်တီးပေးတာကကျွန်တော်အများကြီးကြိုဆိုတယ်အဲ့တော့အလွတ်တဘောဆွေးနွေးမှုပြီးကနေပြီးတော့မှလွတ်တော်ကော်မတီရေးရာတွေမှာဆွေးနွေးနိုင်တဲ့အဆင့်ထိကိုကျွန်တော်တို့တွားလို့ရှိရင်ဟိုအကျိုးတစ်ခုခုတော့ရမယ်လို့ကျွန်တော်မျှော်လင့်ပါတယ
်ဒီဆွေးနွေးပွဲတွေကနေလက်တွေ့အခေါင်တွေဖော်ရမယ့်အပိုင်းမှာတက်မတော်ဘက်ကထိရောက်တဲ့ဆောင်ရွက်မှုတွေရှိဖို့လိုကြောင်းသုံးသပ်သူကတော့ Washington DC အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကိုဂွန်ဆန်ဖြစ်ပါတယ
်ဒီဆွေးနွေးကြီးပဲဆွေးနွေးမှအကြံပေးပြီးမှတကယ်ပေါ်ဆောင်တဲ့လူတွေကအဖို့ဆောင်မှုဆိုရင်တကယ်တော့အားနည်းတာဖြစ်လာနေတာပါ။ဒီမှာဒီမှာပြည်သူလူထုကနေပြီးတော့ဆွေးနွေးမယ်။အစိုးရနေပြီးတော့အဲမတ်ချက်ချတဲ့အရာပေါ်မှာအကောင့်ထဲဖွဲတတ်မတော်ကလိုက်ပါဖို့လိုပါတယ်။နောက်လိုက်နာဖို့ရောလိုပါတယ်။ဒီဟာအရေးကြီးဆုံးအရာအဲ့ဒါပဲ။နောက်တစ်ခုကတော့ပါဝင်တက်ရောက်မှုမှာဆိုရင်ရော stakeholder ဆိုတဲ့ပေါ့နော်။ဥဆောင်နေတဲ့ကောင်းဆောင်နေပါဝင်ဖို့အရေးကြီးပါတယ
်။27ရာစုပြည်လုံးညီလာခံမှာအများစုရဲ့ဆန္ဒနဲ့သဘောတူဆုံးဖြတ်ချက်ချသွားမယ်ဆိုတဲ့ကိစ္စရပ်ဟာငင်းငင်းရေးဖြစ်စဉ်အတွက်အဖို့အဖြစ်ဖြစ်စေတယ်လို့ဦးထဏန်လျမ်းထံကသုံးသပ်ပါတယ်
။ဥပမာကျွန်တော်တို့27တင်လုံးငင်းငင်းရေးညီလာခံမှာသုံးဖြတ်ရမယ်အနေအထားကိုဘယ်လိုပုံစံနဲ့ဆိုတာတိတိကျကျမရှိလို့တော်အောင်ဆန်းစုကြည်အပါဝင်ညီလာခံတက်ရောက်တဲ့သူအများစုရဲ့ဆန္ဒနဲ့သုံးဖြတ်မယ်ဆိုရင်တော့ငင်းငင်းရေးဖြစ်စဉ်ကိုပို့ပြီးတော့နီးကပ်ဖို့မဖြစ်နိုင်ဘူး။လက်နက်ကန်အဖွဲ့စည်းတွေမှာဟိုတချို့ကဆန္ဒမတူလို့အများကသဘောတူတာကိုလက်ခံရမယ်ဆိုရင်သူ့ရဲ့သမိုင်းအင်္ဂါရက်ဆိုတာအတိအကျရှိတယ်ဆိုတာကိုလည်းကျွန်တော်တို့တတိထားဖို့တော့လိုတာပေါ့
နိုင်ငံရေးဖြည့်ဆွတ်မှုတွေရှိမှသာငင်းငင်းရရဖို့ပိုပြီးနီးစလာလိမ့်မယ်လို့ကိုဂွန်ဆန်ကထောက်ပြပါတယ
်နိုင်ငံရေးဖြည့်ဆွတ်မှုရှိတယ်ဆိုတော့ဒီငင်းချမ်းရေးရဖို့အကောင်ဖြစ်လာမှာပါဘာလို့ဆိုတော့အစ်သက်ကနေပြီးတော့တောင်းဆိုတဲ့ငင်းချမ်းရေးမှု6ချက်ကဖက်ဒရယ်နိုင်ငံနဲ့လုံးဝရည်ဆန့်ကျင်ပဲဖြစ်ပါတယ်ဒီအရေးဖြည့်ဆွတ်မယ်ဆိုတော့အပြုသဘောဆောင်ပါတယ
် NRPC မှာကျင်းပတဲ့ဆွေးနွေးပွဲကိုအစိုးရဘက်ကနိုင်ငံတော်အတမင်ငံရုံးဝန်ကြီးဦးကျော်တင့်စွေငင်းငင်းရေးကော်မရှင်ဥက္ကဋ္ဌဒေါက်တာတီမျိုးဝင်းနဲ့သမရာယုံကျော်ခွင့်ရဦးစော်သေးတို့တက်ရောက်ကြောင်းသိရပါတယ်